Israel အနေနဲ့နောက်ထပ်အကြောင်းပြချက်တွေလုပ်မနေဘဲလက်ဗနွန်အခြေစိုက် Hezbollah အဖွဲ့နဲ့အပြစ်ခတ်ရစဲရေးသဘောတူဖို့ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲ Joseph Borrell ကဒီကနေ့အင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။ Israel Lebanon နဲ့ဇက်တလျှောက်လအပေါင်းအတော်ကြာပြီဖြစ်တဲ့တိုက်ပွဲတွေကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးနေရတဲ့အရသားတွေကိုအပြစ်ခတ်ရဆဲရေးဟာမရှိမဖြစ်လိုအပ်နေတယ်လို့ Joseph Borrell ကအီတလီမှာကျင်းပတဲ့ G7 နိုင်ငံခြားရေးဝန်ကြီးအစည်းအဝေးမတိုင်ခင်သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu အနေနဲ့တခြားတောင်းဆိုချက်တွေထပ်လုပ်မနေဘဲအပြစ်ရဖို့ဒီကနေ့ပဲသဘောတူလိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းနဲ့ပြစ်ခတ်တိုက်ခိုက်နေတာတွေနဲ့တပ်ဖြတ်နေတာတွေကိုချက်ချင်းရပ်ပြီးငြိမ်းချမ်းရေးအတွက်စတင်စဉ်းစားပေးကြပါစို့လို့ Joseph Borrell ကပြောပါတယ်။ Israel နဲ့ Hezbollah အကြားအမေရိကန်ပြည်ထောင်စုကကြားဝင်ညှိနှိုင်းပေးနေပြီးအပြစ်ခတ်ရဆဲရေးဖြစ်ဖို့မျှော်လင့်ရကြောင်းတင်လင်းလာနေကပြောဆိုပါတယ်။အမေရိကန်အထူးကိုယ်စားလှယ် Amos Hochstein ဟာပြီးခဲ့တဲ့ရက်ပိုင်းတွေက Lebanon တာဝန်ရှိသူတွေနဲ့ရော Israel တာဝန်ရှိသူတွေနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်ခင်ဗျာ။